ီးခဲ့တဲ့မတ်လ16ရက်နေ့ကကုလသမဂ္ဂအထွေထွေတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ခေါင်းဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာကြားဖြတ်စီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပြီးသတင်းစာရှင်းလင်းပွဲကိုပါတပြိုင်နက်တည်းပြုလုပ်ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာကော်မရှင်တာဝန်ရှိသူတွေရဲ့ဖြေကြားချက်အရဒီကြားဖြတ်စီရင်ခံစာကိုအစိုးရတမတော်အပါဝင်အခြားအဖွဲ့စည်းတော်တော်များများကိုကြိုတင်ပေးပို့ထားပြီးဖြစ်ကြောင်းလည်းသိရပါတယ်။အစီရင်ခံစာထုတ်ပြန်ပြီးချင်းမြန်မြန်ဆန်ဆန်ထွက်ပေါ်လာတာကတော့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကနေအစီရင်ခံစာကိုကြိုဆိုတဲ့အကြောင်းသတင်းထုတ်ပြန်ချက်ပါ။ထုတ်ပြန်ချက်ထဲမှာကော်မရှင်ရဲ့အကြံပြုတင်ပြချက်အများအပြားကိုအချိန်မဆိုင်ပဲထိထိရောက်အကောင့်ထဲပေါ်သွားမယ်ဆိုတဲ့အကြောင်းလည်းပါရှိပါတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာထဲမှာဘလို့အချက်လက်တွေပါသလဲ။ဒါတွေကိုအစိုးရကနေအောင်မြင်မြင်အကောင့်ထဲပေါ်နိုင်ပါမလားဆိုတာဆွေးနွေးတင်ပြသွားပါမယ်
။အကြံပေးကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာထဲမှာအကြံပြုချက်အချက်30ပါဝင်ပါတယ်။အဲ့ဒီထဲမှာဖော်ပြထားတာတွေကတော့လူသားချင်းစာနာထောက်ထားမှုအတွက်ဆောင်ရွက်နေတဲ့အဖွဲ့အစည်းအလုံးပြဿနာဖြစ်ပွားနေတဲ့ဒေတာတွေအပါအဝင်ဒေတာအလုံးကိုအကန့်အသတ်မရှိတွားရောက်ခွင့်ပြုတင်တယ်လို့အကြံပြုထားပါတယ်။ဒီအချက်ကတော့အစိုးရအနေနဲ့လက်တွေမှာလည်းခွင့်ပြုနေပြီဖြစ်တဲ့အတွက်စပ်ပြီးဆောင်ရွက်ဖို့မခက်ခဲပါဘူး။ဒါအပြင်ပြည်ရင်းပြည်ပသတင်းဌာနတွေကိုလည်းဒေတာရင်းသွားရောက်သတင်းယူတာခွင့်ပြုတင်တယ်လို့အကြံပြုထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနေကြားဆောင်ရဲတပ်ဖွဲ့စခန်းတွေကိုဒေတာကန်မွတ်စလင်တွေအကြမ်းဖက်တိုက်ခိုက်မှုပြီးတပ်မတော်ကနေမြေရှင်းလင်းရေးလုပ်ကိုင်ခြင်းကဆလို့အဲ့ဒီဒေတာတွင်သတင်းယူခွင့်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာဖြစ်ပါတယ်။ဒီလိုလုပ်ကိုင်ခြင်းဟာသတင်းစီးဆင်းမှုပိတ်ဆို့ဟန်တာတာဖြစ်တယ်လို့အစိုးရရဲ့ကောက်မှုနဲ့လုံဆောင်ချက်တွေကိုထိခိုက်ပျက်စီးစေတယ်လို့လည်းကော်မရှင်ကထင်မြင်တဲ့အကြောင်းဖော်ပြထားပါတယ်။လက်ရှိအခြေအနေပြည်ရင်းမီဒီယာသမားတွေအနေနဲ့ဘူးတိတော်မောင်းတော်မြို့ပေါ်ရိအထိလွတ်လွတ်လပ်လပ်သတင်းသွားယူလို့ရပေမဲ့ပဋိပက္ခဖြစ်ပွားခဲ့တဲ့ခြေရွာတွေအထိသွားလာနိုင်ရေးကတော့ကန့်သက်ထားစေပါ။နိုင်ငံတကာသတင်းဌာနတွေကတော့စစ်တွေကိုကြောပြီးရခိုင်ပြည်နယ်မြောက်ပိုင်းကိုတွားခွင့်မပြုသလိုစစ်တွေအနီးအနားကဒုက္ခသည်စခန်း3-4ခုလောက်ကိုပဲတွားရောက်ခွင့်ပေးထားတဲ့အခြေအနေရှိနေပါတယ်။ဒါပေမဲ့မောင်းတော်တိုက်ခိုက်မှုနောက်ပိုင်းတပ်မတော်ကနေမြေရှင်းလင်းချိန်ပြည်ပမီဒီယာတွေမှာမှန်တဲ့သတင်းတွေရောမမှန်တဲ့လုတ်ကြံသတင်းတွေပါအများအပြားပေါ်ထွက်လာတဲ့အချိန်မှာတော့ပြန်ကြားရေးဝန်ကြီးဌာနဟာသူတို့ရွေးချယ်ထားတဲ့ပြည်ရင်းပြည်ပသတင်းမီဒီယာသမားတို့ပဋိပက္ခဖြစ်ပွားခဲ့ရာနေရာတွေကိုခေါ်ပြခဲ့ပါတယ်။နောက်ထပ်သတင်းမီဒီယာတွေကိုဆေလွတ်မယ်လို့ဆိုပေမဲ့ဒီကနေ့ထက်တိသွားခွင့်ပြုတာမတွေ့ရသေးပါဘူး
။ဘယ်လိုပဲဖြစ်ဖြစ်တကယ်ကိုအန္တရာယ်ရှိနိုင်တဲ့နေရာတွေမဟုတ်ရင်အစိုးရဟာရခိုင်ပြည်နယ်တဝန်းပြည်ရင်းပြည်ပသတင်းမီဒီယာတွေကိုသွားရောက်သတင်းရယူခွင့်ပြုသင့်ပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်လိုက်ရင်ရခိုင်ပြည်နယ်ထဲမှာတကယ်ဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုသက်သေအထောက်အထားတွေနဲ့တကွနိုင်ငံတကာသတင်းစာမျက်နှာတွေမှာကြေကြေပြတ်ပြတ်ပေါ်ထွက်လာလေအောင်မလားဒီကနေ့တဆင့်နိုင်ငံတကာဖိအားတွေတိုးတဲ့ထက်တိုးလာလေမလားစိုးရင်စိတ်ရှိကောင်းရှိနိုင်တာမို့အကန့်အသတ်နဲ့သတင်းရယူခွင့်လောက်ပဲခွင့်ပြုလာလိမ့်မယ်လို့ယူဆရပါတယ်ကြားဖြတ်စီရင်ခံစာမှာပါတဲ့အကြံပြုချက်တစ်ခုကတော့ဒုက္ခသည်စခန်းတွေမှာရောက်နေသူတွေကိုပြန်လည်နေရာချထားပေးနိုင်ရင်ဖြစ်ပါတယ်တကယ်တော့ရခိုင်ပြည်နယ်မှာ2012ခုနှစ်ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုမဖြစ်ပွားသေးစဉ်အချိန်တုန်းကအဲ့ဒီစခန်းတွေရှိခဲ့တာမဟုတ်ပါဘူးအကြမ်းဖက်မှုတွေဖြစ်ပွားပြီးနောက်ပိုင်းစခန်းတွေအများကြီးပေါ်ပေါက်လာပြီးအများစုကတော့မွတ်စလင်မိသားစုတွေဖြစ်ကြပါတယ်အခု၄နှစ်ကျော်၅နှစ်ဝန်းကျင်ရောက်လာချိန်ထိအဲ့ဒီလူတွေသူတို့နေအိမ်တွေရှိရာသူတို့မပြန်နိုင်ကြသေးပါဘူးဒီချက်ကြောင့်ပဲရခိုင်ပြည်နယ်ကမွတ်စလင်တွေကိုလူမျိုးတုံးတတ်ဖြတ်ဖို့ပထမအဆင့်အနေနဲ့စခန်းတွေမှာအကျေကျုပ်သဘောစုစည်းထားတာဖြစ်တယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကနေမြန်မာအစိုးရကိုစွပ်စွဲခဲ့တာဖြစ်ပါတယ်
ဘလိုပဲဖြစ်ဖြစ်ဒီလူတွေကိုအကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့အချိန်မတိုင်ခင်အခြေအနေပြန်ရောက်အောင်ဒုက္ခသည်စခန်းတွေကနေထုတ်ပြီးပြန်လည်နေရာချထားပေးရမှာဖြစ်ပေမဲ့တက်မတော်ခေါင်းဆောင်တွေနဲ့ရခိုင်တိုင်းသားခေါင်းဆောင်တွေကတော့သဘောတူဖို့တိတ်မလွယ်ကူပါဘူးသူတို့တွေသဘောထားကတော့အဲ့ဒီလူတွေကို1982ခုနှစ်နိုင်ငံသားဥပဒေနဲ့တိတိကျကျစစ်နိုင်ငံသားမဖြစ်နိုင်ဘူးဆိုရင်ဒီအတိုင်းစခန်းထဲမှာပဲထားအခြားနိုင်ငံတွေကလက်ခံရင်အဲ့ဒီနိုင်ငံတွေစီပို့ပြဆိုတဲ့သဘောထားမျိုးကင်ဆွဲထားကြလို့ပါပဲ။ဒါကြောင့်အဲ့ဒီအကြံပြုချက်ကိုအစိုးရကခက်ခက်ခဲခဲအကောင့်ထဲပေါ်ရမှာဖြစ်ပါတယ်။နောက်ထပ်အရေးကြီးအကြံပြုချက်ကတော့အဲ့ဒီဒေသကလူတွေအထူးသဖြင့်မွတ်စလင်တွေကိုနိုင်ငံသားအဖြစ်အတိမတ်ပြုပေးရေးတိကျရှင်းလင်းတဲ့မဟာဗျူဟာနဲ့လုပ်ငန်းစဉ်အကောင့်ထဲပေါ်မဲ့အချိန်ကာလသတ်မှတ်တင်တယ်လို့ဆိုပါတယ်။ဒါပေမဲ့ကော်မရှင်ဟာမွတ်စလင်တွေကိုဘလို့ဥပဒေနဲ့နိုင်ငံသားစီစေးရမလဲ1982နိုင်ငံသားဥပဒေကိုပြင်ဆင်ဖို့လိုမလားဆိုတာတွေကိုတော့အကြံပေးမထားပါဘူးဒီကိစ္စအကောင့်ထဲပေါ်တာဟာအစိုးရအတွက်အခက်ခဲဆုံးပြဿနာကြီးဖြစ်နိုင်ပါတယ် အကြောင်းကတော့1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့သာတိတိကျကျစီစစ်လိုက်ရင်အဲ့ဒီဒေသကမွတ်စလင်အားလုံးနှိပါလောက်နိုင်ငံသားဖြစ်ဖို့မလွယ်ကူသလိုဥပဒေအရနိုင်ငံသားမဖြစ်ခဲ့ရင်အခြားအဆင့်တန်းတစ်ခုခုသတ်မှတ်ပေးလို့လည်းမရနိုင်တဲ့ပြဿနာပါ1982ခုနှစ်မြန်မာနိုင်ငံသားဥပဒေမှာအဲ့နိုင်ငံသားနိုင်ငံသားပြုတ်ဝင်ရသူစတဲ့အဆင့်တန်းစကလုံးတွေပါပြီမြေဒါရီဟာအရင်1948ခုနှစ်ဥပဒေဟောင်းအရာသတ်မှတ်ထားပြီးသားလူတွေလောက်ပဲအကျုံးဝင်တာမျိုးဖြစ်နေလို့ပါလက်ရှိဘာအထောက်ထားမှမရှိသူတွေကိုစီစစ်မယ်ဆိုရင်နိုင်ငံသားဖြစ်ရင်ဖြစ်မဖြစ်ရင်နိုင်ငံသားသားပဲဖြစ်ဖို့ရှိပါတယ်ဒါကြောင့်ဒေါအောင်ဆန်းစုကြည်ဟာဒီအကြံပြုချက်ကိုခက်ခက်ခဲခဲအကောင့်ထဲပေါ်ရမှာဖြစ်ပြီးအချိန်လဲကြာမြင့်နိုင်ပါတယ
်အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်အများစုဟာဒေါ်ဆန်းစုကြည်ကိုယ်တိုင်အကောင့်ထဲပေါ်ဖို့ရည်ရွယ်ထားတဲ့အချက်တွေနဲ့ကိုက်ညီတာတွေ့ရပါတယ်။ဒါကြောင့်လည်းမြန်မြန်ဆန်ဆန်ပဲကြိုးစို့အကောင့်ထဲပေါ်မဲ့အကြောင်းသတင်းထုတ်ပြန်လိုက်တာပါ။ဒါပေမဲ့ဒီအကြံပြုချက်တွေကိုလက်မခံကန့်ကွက်တဲ့အကြောင်းထုတ်ပြန်ကြေညာမဲ့အဖွဲ့အစည်းတွေပါတီတွေပေါ်ထွက်လာနိုင်သေးသလိုအကြံပြုချက်တွေကိုတကယ်လက်တွေ့အကောင့်ထဲပေါ်ရမှလည်းအယူဆသဘောထားချင်းမကိုက်ညီသူတွေအဖွဲ့အစည်းတွေရဲ့တုံ့ပြန်ဆန့်ကျင်မှုကိုလည်းခံရမှသေချာပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။